မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲနိုင်တဲ့အခွင့်အရေးကိုလက်မလွတ်ကြဖို့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က NLD ပါတီနိုင်ငံလုံးဆိုင်ရာဗဟိုညီလာခံနောက်ဆုံးနေ့မှာပါတီဝင်တွေကိုပြောကြားခဲ့ပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ဆက်ပြီးသွားရမယ်ခရီးလမ်းဟာခက်ခဲပါလိမ့်မယ်။အရင်တုန်းကအခက်အခဲမျိုးမဟုတ်ပင်နဲ့မတူတဲ့အခက်အခဲတွေဆိုပေမဲ့ပို့ပြီးတော့လွယ်မှာတော့မဟုတ်ပါဘူး။အခက်အခဲအမျိုးအစားသာမတူမှာအခက်အခဲရဲ့လင်းနေမှုအစင်ကတော့တူယုံနေမကပို့ပြီးတော့တောင်မှမြင်ဦးမယ်လို့ကျမထင်ပါတယ်။ဒီနိုင်ငံကိုပြုပြင်ပြောင်းလဲဖို့ကျမတို့ရနေတဲ့အခွင့်အရေးကိုမလွတ်တမ်းကျမတို့ကင်သွားဖို့လိုပါတယ်။ဒီအခွင့်အရေးကိုကျမတို့လွတ်သွားတယ်ဆိုလို့ရှိရင်ကျမတို့ဟာတမိုင်းတရားခံတွေဖြစ်သွားပါလိမ့်မယ
်။နိုင်ငံတော်ဝန်ကဒီပါတီဝင်ပေါင်း1000နီးပါးတက်ရောက်ကြတဲ့ NLD ပါတီညီလာခံနောက်ဆုံးနေ့မှာဒေါက်ဆန်းစုကြည်ကိုဥက္ကဋ္ဌအဖြစ်နဲ့ပြန်လည်ရွေးချယ်ခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်အပါအဝင်ပါတီခေါင်းဆောင်တွေကိုအဆင့်ဆင့်ရွေးချယ်ခဲ့တာမှလည်းဗဟိုအလုံးမှုဆောင်အဖွဲ့ဝင်15ယောက်အရန်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်5ယောက်ကိုရွေးချယ်တာဝန်ပေးခဲ့ပါတယ်။ဥတင်ဦးနဲ့ဦးဝင်းတင်အပါအဝင်ဒီတဘာပတိအဖွဲ့ဝင်6ယောက်ကိုလည်းရွေးချယ်ခဲ့ကြပါတယ်။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင် NLD ပါတီကိုခိုင်မာအောင်ဆောင်ရွက်တယ်လို့မြင်နိုင်တဲ့နိုင်ငံလုံးဆိုင်ရာပါတီဗဟိုညီလာခံမှအခုလိုမျိုးဒီယာတုတာဝန်တွေကိုပြန်လည်ရွေးချယ်ပေးအပ်ခဲ့တာဖြစ်ပါတယ်ရှင်။